ဟုတ်ပါတယ်ဟုတ်ကဲ့ဒီကလာအတွင်းမှာမြန်မာနိုင်ငံကထွက်လာတဲ့သတင်းတွေရတော့အားတက်စရာကောင်းတဲ့သတင်းတွေစိတ်ပျက်စရာကောင်းတဲ့သတင်းတွေရောက်ထွက်နေရတွေ့ရပါတယ်ကျွန်တော်သတင်းသမားလည်းဖြစ်အကောင်းလည်းမြင်နေတဲ့လူတွေဆိုတော့သတင်းနဲ့ပတ်သက်တဲ့သတင်းကိုရင်ဦးပြောကြအောင်ပါမြန်မာနိုင်ငံမှာမီဒီယာအပြောင်းအလဲတွေတိုးတက်မှုတွေလှုပ်လာတဲ့ဆိုတာကြားရပါတယ်ဒေါက်ခင်းစိုးဘင်းအဲ တာလည်းနှီးလိုက်တယ်လေအဲ့တော့သတင်းစာတွေကြည့်ရတာ channel တွေကြည့်ရတာတော်ကြီးကိုလွတ်လပ်ခွင့်ဟိုပေးထားတာတွေ့ရပါတယ်လွတ်လွတ်လပ်လပ်နဲ့ရေးလို့ရတယ်ဝေဖန်တာတွေလည်းလုပ်လို့ရတယ်ဟိုတော်တော်လေးဟိုဟိုကြည်ကြည်ပြန့်ပြန့်ပေါ့နော်ဒီမီဒီယာလွတ်လပ်ခွင့်ကိုတွေ့ရပါတယ်ရှင်
ဆိုတော့လူပြည်သူတွေကတော့အဲ့ဒီသတင်းတွေကိုယုံကြည်အားထားကြလားကျွန်တော်ပြောချင်တာကမြန်မာနိုင်ငံကအစတုန်းကသတင်းမှန်သိရှာပါတော့လူတွေဟာကောလာဟလကိုနားထောင်ကြရတယ်ဆိုတော့အခုအဲ့ဒီလူတွေကကောလာဟလကိုကြော်လွှားနိုင်လောက်အောင်အဲ့ဒီလွတ်လပ်တဲ့သတင်းစာတွေမီဒီယာရဲ့ရေးသားချက်ကအာဏိသင်ရှိလာပြီလားခင်ဗျာကို
ကျွန်မအမြင်မှာတော့ရှိတယ်လို့ပြောရမယ်ဘာလို့လဲဆိုတော့ဒီ channel တွေဒီကိုဝယ်ပြီးတော့အားပေးကြတဲ့ဒီပြည်သက်ပေါ့နော်သူတို့တွေကဟိုတော်တော်ကြီးကိုများပါတယ်ပြီးတော့ဒီ channel တွေကလည်းအပြိုင်ဆိုင်သူ့တဲ့ငါဥအောင်ရေးကြတယ်ဘယ် channel ကဘယ်နေ့ကိုထွက်မယ်ဘယ် channel ကဒီထွက်တဲ့နေ့အလိုက်ပေါ့နော်ဟို channel တွေဝယ်ပြီးအားပေးရရပါတယ်ဒီ LAN မြို့ပိုင်တွေမှာဝယ်တယ်လို့မျိုးဒီဆိုင်တွေမှာဝယ်ရလဲတွေ့ရတယ်ဟိုအပြိုင်ဆိုင်ကိုဟိုသတင်းတွေကိုအချိန်နဲ့တပြေးညီသူတို့ဟိုထုတ်နေအောင်စူးစမ်းနေရတယ်တွေ့ရပါတယ်ပြည်သူလူထုကလည်းဒီ channel တွေကသတင်းတွေကိုအတော်လေးကိုအာကူအာထာပြုလာတာတွေ့ရပါတယ
်ဆိုတော့သတင်းသမားတွေအနေနဲ့ journalist တွေအနေနဲ့သက်ဆိုင်တဲ့အနာပိုင်းတွေဘက်ကသတင်းတွေကိုရိုက်ယူတဲ့အခါမှာရောသူတို့လိုချင်သလောက်အလုံးလောက်ရပါရဲ့လားအနာပိုင်းတွေဟာသူတို့ဘက်ကိုမျှဦးလှည့်လာမယ့်ဤသားကိုညှင်းဆို ယုံသက်သက်ပဲသူတို့ရဲ့သတင်းထုတ်ပြန်ရေးဆိုတာကိုသုံးသလားနောက်ပြီးတော့သတင်းထုတ်ပြန်တဲ့နေရာမှာရောအစိုးရနဲ့အလွန်သင်တဲ့သတင်းသမားတွေကိုဦးစားပေးပြီးတော့တချို့ပြောကြတယ်ရွေးကောက်ပွဲတုန်းကမဲ့ယုံကိုသူတို့နဲ့အလွမ်းသင်းတဲ့လူတွေကြတော့အထက်ထိဝင်ယူခွင့်ပေးတယ်တခြားလူတွေကြတော့အပြင်မှာပဲနေခွင့်ပေးတယ်စသဖြင့်အဲလိုခွဲခြားမှုကိုရှိပါသေးလားနှစ်ချက်ပေါ်ပြကျွန်တော်အဓိကဒီနေရာမှာမေးချင်တာကတော့သူတို့ရဲ့ဘက်ကိုမျှဦးလှက်လာတာကိုကောက်ွယ်ဖို့ညှင်းဆန်ဖို့လောက်ပဲမီဒီယာသတင်းထုတ်ပြန်ရေးကသုံးသလားသတင်းသမားတွေကိုဆက်ဆံတဲ့နေရာမှာတပြင်းညီဆက်ဆံပါရဲ့လားအ
ဲနှစ်ခုစလုံးလို့ပြောပါပါရှင်ဘာလို့လဲဆိုတော့ဟိုဒီတခုပေါ့နော်နိုင်ငံတကာဟိုဆွဆွဲလာတဲ့အဲဆိုပါစို့ဟိုကိစ္စတခုဒီလူခွင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့ဒီ communal violence ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့လေအဲ့တော့အဲ့ဒါတွေနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုဖို့အတွက်ကိုဒီသတင်းမီဒီယာတွေကိုဖြည့်တွေ့ဆက်ဆံတဲ့သဘောရှိလိုမျိုးပဲဟိုသူတို့နဲ့အလွမ်းသင့်တဲ့လူပဲပြောတယ်ဆိုတဲ့ဟာမျိုးလေဟိုရှိတတ်ပါတယ်ဥမာဆိုလို့ရှိရင်ပေါ့နော်ဟိုပေသတင်းဌာနနေပြီးတော့ဟိုမိတာမျိုးတော့ဖြေမယ်ပေသတင်းဌာနကမိတာမျိုးတော့ဟိုမဖြေဘူးဆိုတဲ့ဟာမျိုးလည်းကျွန်တော်ကြားခဲ့ရပါတယ
်တကယ်မီဒီယာလွတ်လပ်တဲ့ဒီမိုကရေစီလူအဖွဲ့အစည်းမှဆိုရင်တော့ပြည်သူလူထုစည်းစင်းတဲ့ကိစ္စဆိုရင်အစိုးရကဘယ်သူမှမဆိုပွင့်ပွင့်လင်းလင်းအခုဒီမှာဘော့စတန်မှာဖြစ်တဲ့ကိစ္စဆိုရင်လည်းမိနစ်နဲ့မလတ်ပေါ့လေချိန်လုံးပဲသူတို့နောက်ဆုံးဖြစ်နေရကိုဒဏ်သူထုတ်ပြန်နေရမျိုးတွေတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လောက်ထိသွတ်သွတ်လက်လက်ထုတ်ပြန်တာတွေကရှိပါပြီလား
အခုကျမနောက်ဆုံးပေါ့နော်ဒီဟိုမပြန်ခင်မှာဖြစ်ခဲ့တဲ့ဒီဟိုရေတော်ပလီမီးလောင်နဲ့အမှုဆိုလို့ရှိရင်ဟိုချက်ချင်းဆိုလိုပဲဒီရန်ကုန်တိုင်းဝန်ကြီးချုပ်ကဦးစီးပြီးတော့သူတို့သတင်းထုတ်ပြန်တာရှိပါတယ်မနေ့ပိုင်းတစ်ခါထုတ်တယ်ညနေပိုင်းတစ်ခါထုတ်တယ်ဆိုတော့သူတို့လည်းဟိုတော်တော်ကြီးကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တွတ်တွတ်လက်လက်ကလေးဆောင်ရွက်ခဲ့တာတွေ့ရပါတယ်ရှင
်ဆိုရပဲအနာပိုင်းမြောက်ကိုပြောသလိုကျွန်တော်အတိုက်ခံဘက်ကရောသတင်းနဲ့ပတ်သက်ပြီးတော့ media friendliness သတင်းသမားတွေအပေါ်မှာဆက်ဆံမှုဘယ်လိုနေပါလဲ
အဲကျမတို့ကလေအခုဝင်ကြီးဌာနတွေဌာနဆိုင်ရာတွေကိုဆက်သွယ်တဲ့အခါမှာအရင်ကတည်းကလို့ရှိရင်ပေါ့နော်ပို့ပြီးတော့လွဲကူလာတယ်ပြီးတော့လိုလိုလားလားဟိုဖြည့်သွေးကြတယ်တကယ်လို့မဖြည့်နိုင်လို့ရှိရင်ဟာဒေါက်တာဆိုးဝင်းတို့လေးမဲ့မိခွန်းလေးတွေညာနေနေပါပါကြိုပြောလို့ရှိရင်ကျွန်တော်တို့သုံးနိုင်လောက်ကြိုပြောလို့ရှိရင်ဝင်ကြီးကိုယ်တိုင်ဖြည့်ပါမယ်ဆိုပြီးတော့ဟိုပြောတဲ့ဌာနတွေရှိပါတယ်ဒါပေမဲ့ကျမတို့ဒီတစ်ခါကဒီဟိုဥပမာပေါ့ဗျ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်ဟိုဆက်သွယ်ရတာလေတော်တော်လေးအခက်အခဲရှိပါတယ်နောက်ပြီးတော့သူတို့မှာတင်းကြပ်သတ်မှတ်ထားတဲ့ဥပမာစီးပွားရေးနဲ့ဆိုင်တဲ့ကိစ္စရက်ဗန္ဒာကြီးနဲ့ဆိုင်တဲ့ကိစ္စရက်ဥပဒေနဲ့ဆိုင်တဲ့ကိစ္စရက်ဒီကိစ္စရက်တစ်ခုချင်းစီကိုဟိုဖြည့်ကြားပေးမဲ့လူကမတိတန့်ခွဲထားတာမျိုးမရှိတဲ့ခါကျတော့ဥညာဝင်အားတဲ့ခါဥညာဝင်ကဖြည့်ပေးမယ်အဲဥုံးကြိုင်ဆိုလို့ရှိရင်လေသူက လွတ်တော်မှတ်ဖြစ်သွားပြီဆိုတော့တော်တော်လေးဆက်သွယ်ရတာခက်ခဲပါတယ်။ဘာကိစ္စဖြစ်ဖြစ်ဟိုနိုင်ငံကြီးတွေဖြစ်တဲ့ဥတင်ဥတို့ဥဝင်တင်တို့ပဲခဏခဏမေးနေရတဲ့ခါကြတော့လေလူကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့ဟိုအားနာရတဲ့အပိုင်းတွေရှိပါတယ်။အဲ့တော့ NLD အနေနဲ့ကဒီမီဒီယာနဲ့ဆက်ဆံတဲ့နေရာမှာဟိုတော်တော်လေးအခက်အခဲတွေရှိတာဟိုသတင်းမီဒီယာအားလုံးကလည်းပြောကြပါတယ်။ဟိုကျမတို့ကိုယ်တိုင်လည်းကြုံခဲ့ရပါတယ်။ဥမာဒေါက်ဆန်းစုကြည်ကိုလူကိုယ်တိုင်တွေ့ဖို့မပြောပါနဲ့ဟိုတယ်လီဖုန်းလေးနဲ့ဆက်ဖို့ဆိုတာကမှအင်မတန်မှကိုခက်ခဲပါတယ်ဆက်သွယ်လို့လည်းမရပါဘူးပူပေါင်းဆောင်ရွက်မှုလည်းမရှိဘူးလို့ပဲဒီမှာပြောရမှာပေါ့လေ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့သတင်းသမားတွေပထမဆုံးသိကျင်တဲ့သတင်းကိစ္စပါခင်ဗျာနောက်တစ်ခုကတော့နိုင်ငံတကာကပိုပြီးစိတ်ဝင်စားတဲ့ communal violence ပေါ့လေလူအုပ်စုချင်းအကြမ်းဖက်ပဋိပက္ခတွေဖြစ်တာနဲ့ပတ်သက်လို့ရောသင်းသမားတယောက်နဲ့ဒေါက်တာဆိုရင်ဘယ်လိုမြင်ပါလဲအဲ့ဒီကိစ္စမှာတချို့ကလည်းဆွဆွဲကြရတာတမင်တကာစနစ်တကျလှုံ့ဆော်ပေးတဲ့လူစီလိုပေါ်ပေါက်လာတယ်လို့ဆိုလဲတစ်ဖက်ကလည်းပဲမြန်မာပြည်သူတွေရဲ့ရင်းကျက်မှုမရှိသေးတာဒါဘာသာရေးလွတ်လပ်ခွင့် religious toleration မရှိသေးလို့များလားအဲ့ဒေါက်တာဆိုရင်ဘယ်လိုသုံးသပ်ပါလဲတော့
ကျမအမြင်ကတော့ကျမတို့ငယ်ငယ်လေးတွေကပေါ့နော်ဟိုကျမတို့တငယ်ချင်းတွေအများကြီးရှိပါတယ်အဲ့ဒီမှာဘာသာပေါင်းစုကိုခဲ့တဲ့တငယ်ချင်းတွေလည်းရှိပါတယ်ဟိုမွတ်စလင်တွေလည်းအများကြီးပါတယ်ကျမတို့အင်းတွေဆိုလည်းဝိုင်းဝန်းစားတောက်ကြကျမတို့ဒီဟိုတရားမုံပွဲတော့တရားနိုင်လို့ပြည်ဆိုလည်းတငယ်ချင်းတွေအကုန်လုံးဘဲဘာသာမစုံဝင်ပြီးတော့ဆင်နွှဲကြတာပဲစားခဲ့ကြတာပဲလေဒါပေမဲ့ဒီမိရှိလာရေးခင်းဖြစ်တဲ့ဟိုကိစ္စမှာကတော့ဟိုဒီနေ့လေးတို့ထူးဆန်းနေတယ်လို့ကျမစိတ်ထဲမှာထင်တယ်လေနောက်ပြီးတော့ဟိုဒီတခုခုဝင်ပြီးဖြတ်ကြတယ်ဆိုတတ်ကြဖြတ်ကြတယ်ဆိုတဲ့နေရာမှာရဲတွေကဟိုများဖြင့်ပြောကြတဲ့စကားကတော့လက်ပိုက်ကြည့်နေတယ်ဆိုပြီးတော့ပြောတာများပါတယ်ကျမကလည်းဒီရဲတွေဘက်ကလည်းကြည့်တဲ့ခါကျတော့သူတို့ကသူတို့ကိုညွှန်ကြားချက်ပေးမထားလို့သူတို့ဘာမှလုပ်လို့မရဘူးလူအုပ်ကြီးကကြီးတဲ့ခါမှာသူတို့မှအင်အားလည်းမရှိဘူးပြစ်ခွင့်လည်းမရှိဘူးဘာမှမတက်နိုင်ဘူးဆိုပြီးတော့သူတို့ကရှင်းပြပေးပါတယ်ဒါပေမဲ့ပြည်သူရဲဆိုတဲ့တာဝန်ကရဲကလည်းအကူအညီပေးရစီအဲ့တော့ဒီလိုဒုက္ခရောက်နေရဆိုလို့ရှိရင်တို့အနေနဲ့ကုညီရမယ့်တာဝန်ရှိတယ်။ဒါအကြောင်းမလို့ဒါတမင်တကာများဟိုအကွက်ချပြီးလောက်တာလားဆိုပြီးသူတွေကတန်တရားညင်လုံးနဲ့ကြည့်ကြတာပေါ့လေ။ဘာလို့လဲဆိုတော့ဒီစစ်တပ်မပါဘဲနဲ့ဒီကိစ္စကမပြီးဘူးဆိုပြီးတော့စစ်တပ်ရဲ့အခန်းကဏ္ဍကိုလည်းမြင့်ထားတယ်လို့ဆိုပြီးတော့မြင်ကြတာရှိတာပေါ့နော်။စစ်တပ်ပါမှာပဲဒီကိစ္စကငြိမ်းသွားတော့တယ်။ကဲစစ်တပ်ရဲ့အခန်းကဏ္ဍကဒီမြန်မာနိုင်ငံမှာလိုအပ်နေသေးပဲဆိုတာကိုဟိုတက်တည်ကြင်တဲ့သဘောလေးရှိတယ်လို့ကျွန်မသုံးသပ်လို့ရတယ်လေ။နိုင်ငံရေးမှာဒီစစ်တပ်ရဲ့အခန်းကဏ္ဍကိုလည်းသူတို့ချော့ပေးခြင်းပုံမရဘူးပေါ့နော်။ဒါဟိုကောက်ချက်ချရမယ်ဆိုရင်တော့
မြန်မာနိုင်ငံအစိုးရအနေနဲ့အင်မတန်ဂုဏ်ယူပြီးပြောတဲ့ကိစ္စတစ်ခုကတော့တိုင်းရင်းသားတွေနဲ့ညီညာရေးအလားအလာစိတ်ကောင်းနေတယ်ညီညာရေးရတော့မယ်ဆိုတဲ့သဘောတူရပါတယ်ဘယ်လောက်ထိစစ်မှန်တယ်လဲခင်ဗျာအဲ့ဒီစကားဟာအလားအလာအမှန်တကယ်ပဲရှိနေပလားဒေါက်ကင်ဆိုဘင်းကိုရန်လည်းအဲ့ဒီဆွေးနွေးပွဲတချို့ကိုသွားပြီးသတင်းယူခဲ့တာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲကျမကိုရန်သွားခဲ့တာတော့ရွှေလီဆွေးနွေးပွဲပေါ့နော်နောက်ဆုံးသွားခဲ့တဲ့အဲ့ဒီရွှေလီဆွေးနွေးပွဲမှာကျမအကဲခတ်လို့ရတဲ့လောက်တော့ဟိုဒီစစ်တပ်အပိုင်းပါလာတာပေါ့နော်အရင်တော့ကတော့စစ်တပ်ကိုယ်တိုင်မလိုက်လာဘူးစစ်တပ်ကရာရှိကြီးကိုယ်တိုင်မပါလာဘူးရွှေလီမှာတော့ဒီစစ်တပ်ဘက်ကဒီတိုင်းမှုလို့ကာကွယ်ရေးဝန်ကြီးဌာနကဘုံချုပ်ကြီးပါကုံပါဝင်လာတာတွေ့ရတဲ့ခါကျတော့ဒီမှာနည်းနည်းတော့ပထမတော့ impressive ပေါ့နော်ဟိုအာဟိုအားတက်မိတယ်လို့ဖြစ်ပါတယ်တကယ်တမ်းရနိုင်တယ်လို့ဒါပေမဲ့ဒီဆွေးနွေးပွဲပြီးသွားတဲ့ခါကျတော့ဟိုရေရပေါ့နော်ဟိုအပြစ်ခံရဆဲကြမယ်ဆိုတဲ့ဟာမျိုးမထွက်လာဘဲနဲ့အပြစ်ခံရဆဲရေးကိုဟိုဥတည်ပြီးတော့ကျေးဇူးပူပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ခါကျတော့နည်းနည်းလေးဟိုတမျိုးဖြစ်နေသလားလို့ကျမအမြင်ပြောတာပါနောက်ပြီးတော့ဒီတရုတ်နိုင်ငံမှာလုပ်တယ်ဆိုတဲ့ခါကျတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့အခုလာမယ့်ဆွေးနွေးပွဲကိုကျမတို့စောင့်ကြည့်နေတာကပြည်ရင်းမှာလည်းလုပ်မယ်နိုင်ငံတကာကလည်းလာပြီးတော့အကဲခတ်ပုဂ္ဂိုလ်တွေနဲ့ပါမယ်ဆိုရင်နည်းနည်းလေးဟိုဒီညဉ့်ညဉ့်ဆွေးနွေးပွဲရဲ့ရည်စင်ကပြောင်းသွားနိုင်လိမ့်မယ်လို့ကျမမျှော်လင့်ပါတယ်ရှင
်ဆိုတော့အစိုးရဘက်ကတော့တကယ်စစ်မှန်တဲ့ညဉ့်ညံရေးတိုင်းရင်းသားတွေလူကျင်တဲ့အခွင့်အရေးတွေကိုတကယ်လိုက်လျောမဲ့သဘောထားရှိလို့ထင်ပါလားအဲ့မှာသက်ဆိုင်တဲ့ညဉ့်ညံရေးဆွေးနွေးတဲ့တာဝန်ခံတွေဘာတွေကိုဒေါက်တာဆိုဘင်းစကားပြောကြည့်ရအောင
်အဲစကားအပြောရောဟိုအပြောရောအကုန်လုံးကတော့ဟိုစေတနာမှန်တဲ့ပုံစံရှိပါတယ်ဒါပေမဲ့လူပဲကျွန်မပြောရမှာတော့ဟိုသူတို့တကယ်ညဉ့်ညံရေးရကျင်နေဆိုရင်နှစ်ဖက်စလုံးညဉ့်ညံရေးရကျင်နေဆိုရှင်နှစ်ဖက်စလုံးအပြစ်ခတ်ရဆဲလိုက်ကြမယ်တကယ်ပဲဟိုစေရနာမှန်မှန်နဲ့နှစ်ဖက်စလုံးကဟိုဒီငြိမ်းချမ်းရဖို့အတွက်ကိုလုပ်ကြမယ်ဆိုတော့ဟို political will ရှိမယ်ဆိုလို့ရှိရင်ငြိမ်းချမ်းရမှာပါအခုတည်းကမရသေးဘူးဆိုတာကိုပဲဟိုကြည့်ချင်းအဖြစ်ကျွန်မဘလို့အကဲခတ်နိုင်တဲ့စောက်အတွက်ဆန္ဒပြပါပါလေ
ဟုတ်ကဲ့အာနောက်ဆုံးကအရေးကြီးဆုံးဖြစ်တဲ့စီးပွားရေးကိစ္စပါပြည်သူတွေရဲ့လူနေမှုဘဝလူနေမှုအဆင့်အတန်းဘလောက်ပြောင်းလဲတိုးတက်လာပါလဲခင်ဗျာဟိုအရင်ကနဲ့ဆိုင်
အရင်တော့လည်းဆိုင်ရင်တော့ကျမဟိုတော်တော်လေးကြောင်းနဲ့တိုးတက်လာတယ်လို့ပဲပြောရမှာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးက ဥပိုင်နဲ့ဒီလက်တဆုပ်စာခရိုနီတွေကနေပဲဟိုကြီးစိုးထားတာဟိုမျက်မြင်တွေ့ကြရပါတယ်အဲ့တော့ဒီလက်တဆုပ်စာခရိုနီတွေရဲ့စီးပွားရေးချုပ်ကန့်ထားမှုကဟိုရန်ကုန်မြို့ကွက်ကွက်ကလေးတစ်ခုတည်းပဲဟိုစီးပွားရေးချုပ်ရှားတိုးတက်နေတယ်လို့ပဲကျွန်မမြင်ပါတယ်ပြီးရန်ကုန်မြို့တစ်မြို့မှာပဲဟိုချိုရှော့ပင်းစင်တာကြီးတွေကားတွေတက်နေတာတွေအများကြီးပေါ့နော်အဲ့ဒါတွေတွေ့ရတယ်နေဒီမှာတော့ဟိုကျိုးတို့ကျေးသေးပါပဲအဲ့တော့တိတ်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးကထူးထူးခြားခြားပြောင်းနေလားလို့မြင်ရင်ဒီမန္တလေးနဲ့ရန်ကုန်ကလွဲလို့ရှိရင်ပေါ့လေကျန်တဲ့ဒေသတွေကတော့ဟိုတိတ်ဟိုစားတိုးတက်လာတာမတွေ့ရဘူးဆိုကျွန်မတော့သုံးသပ်လို့ရပါတယ်အခြေခံအဆောက်အုံတွေပေါ်ဒီလမ်းပန်းဆက်တွေရေးပါ냐တော့အရင်ကတည်းကဆိုင်အများကြီးတို့တက်လာပါတယ
်ဝန်ထမ်းတွေအောက်ခြေဝန်ထမ်းတွေသူတို့ဝင်ငွေနဲ့ထွက်ငွေကာမိပါရဲ့လားမိသားစုစားဖို့လုံလောက်တဲ့ဝင်ငွေမျိုးသူတို့ရရှိနေကြပါလားသူတို့မဟုတ်တခြားနည်းနဲ့မသမာတဲ့နည်းကြံဖန်းအကြံဖန်းနဲ့ဖြစ်တဲ့နည်းနဲ့ရှာဖွေစားသောက်နေရတာများရှိပါသေးလားခင်ဗျာ
အသိရှိတာပေါ့ဦးကျော်စံသားကြီးဒီမှာဟိုကြည်စာတက်တန်းတို့ကိုဆိုပြီးကျွန်မလူမှုမှုကြည်စာရေးဌာနကိုတွားပါတယ်တော့တက်တက်ဆိုင်ဆိုင်မရှင်အဲ့ဒီနေရာဟိုလစာတိုးတဲ့နေ့ဖြစ်နေတယ်လေအဲ့လစာတိုးတဲ့နေ့ဆိုတော့ကျွန်မလည်းဘာရင်ဖို့ပုံဆက်ဆူတဲ့အနေနဲ့ဟာဝန်ထမ်းတွေလစာတိုးတယ်ဆိုတော့ဟိုပျော်နေကြမှာပေါ့နော်ဆိုတော့ဝန်ထမ်းတွေအားလုံးကလစာလေးကတိုးတာနည်းနည်းလေးပါတဲ့ကိုယ်စည်းနှုံးကလည်းလိုက်တက်ပါတယ်တဲ့ဟိုအခုကဟိုလက်ပေးတဲ့ဒီစနစ်ပေါ့နော်ဒီစပွဲအောက်ကနေပတ်စံပေးတဲ့ခါလေးလည်းလုံးလို့မရဒီလောက်ဖြစ်နေတဲ့အခါကျတော့သူတို့မှာဟိုဝင်ငွေရတဲ့အရန်ရော့နေတဲ့ပုံစံဖြစ်ပါတယ်အဲ့တော့ဟိုဓာတ်စာတို့ရတယ်သူတို့ဟိုတိတ်ပြီးတော့ပျော်ပျော်ရှင်းရှင်းမရှိကြပါဘူးလူတွေကလေ
အဲ့တော့လက်ပေးလိုက်ယူတော့နည်းနည်းပပျောက်သွားပြီဆိုတဲ့သဘောလား
လက်ပေးလိုက်ယူကတော့တော်တော်လေးပျောက်သွားပြီလို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့လက်ယူမဲ့လူကဒီလူကနောက်ကျောင်းကိုပြန်ဆက်နေလူတယောက်ဆိုပြီးတော့လက်ညှိုးထိုးခံမှကြောက်တယ်ကြောက်တဲ့အခါကျတော့နည်းနည်းလေးအရင်ကလိုမျိုးဟိုလက်ရဲဆက်ရဲယူတာမျိုးတော့မရှိတော့ဘူးပေါ့လေဒီရဆိုလို့ရှင်တော့ပြောင်းယူကြတာပေါ့အခုတော့အဲ့လိုမျိုးတော့ဟိုပြောင်းယူတဲ့သဘောတော့သိရှိကြတာပါဦးရှင်။နောက်ပြီးတော့ဟိုကလေဟိုဥမာဆိုလို့ရှင်ဒီနိုင်ငံကူးလက်မှတ်ကိစ္စတွေဖြေချော့ပေးခဲ့တာနောက်ဒီ deform လို့ဘာလို့မရှိတော့တာတွေအကုန်လုံးကဟိုတော်တော်ကြီးတိုးတက်တယ်လို့ပြောင်းနေတယ်လို့ပြောရမယ်ဒါပေမဲ့အရင်ကတည်းကအဲ့ဒါတွေကမရှိတဲ့နဲ့ဥစ္စာတွေကိုအခုဖြုတ်ပေးလိုက်တယ်ဆိုတော့လေဟိုပြောရမှာတော့နိုင်ငံရေးအကျဉ်းသားတွေလိုပဲပေါ့နော်အရင်တည်းကဒီနိုင်ငံရေးအကျဉ်းသားဆိုတာမဖမ်းသင့်ခဲ့ပဲနဲ့လွတ်ပေးလိုက်တော့မှကျေးဇူးတင်ပါတယ်လို့ပြောရမယ်လို့မျိုးအဖြစ်မျိုးဖြစ်နေတာပေါ့ဥစ္စာသားရဲ့